မြန်မာနိုင်ငံကအခြေခံအလုပ်သမားတွေရဲ့အနိုင်ဆုံးလောက်ခလာစာတက်မှတ်ရေးကိစ္စမှာတရက်4000နီးပါတက်မှတ်ပေးနိုင်ဖို့အတွက်အနိုင်ဆုံးလောက်ခလာစာတက်မှတ်ရေးအလုပ်သမားကော်မတီကကြားဝင်ညှိနှိုင်းပေးခဲ့ပြီးဖြစ်ပါတယ်။အခုလာမယ့်ရက်ပိုင်းအတွင်းအစိုးရကအတည်ပြုပေးရင်တော့အလုပ်သမားရေးဝင်ကြီးဌာနကတရက်ဝင်ကြေညာမှာဖြစ်ပါတယ်။ရန်ကုန်မြို့မှာဒီတည်င်းတရက်ထဲ2ရက်ကြာကျင်းပတဲ့အနိုင်ဆုံးလောက်ခလာစာတက်မှတ်ရေးညှိနှိုင်းဆွေးနွေးပွဲတွေအပြီးအခုလိုဖြစ်ပေါ်လာတာပါ။ဆက်သွယ်မေးမြန်းထားတဲ့ကိုငယ်ဝင်းအောင်ကတင်ပြပါမယ်ရှင်။
အင်းဒီချင်းအာဆီယံနိုင်ငံတွေမှာလိုပဲမြန်မာနိုင်ငံမှာလည်းအလူသမားတွေရဲ့အနေဆုံးလောက်ခလာစာကိုတတ်မှတ်နိုင်ဖို့အလူသမားအဖွဲ့အစည်းတွေရောအလူသမားတွေကိုယ်တိုင်ကပါဆန္ဒပြတောင်းဆိုမှုတွေတောက်လျှောက်စုလို့ရှိလာခဲ့ကြတာပါအဲ့ဒီအခြေအနေတွေကနေအခုတော့အလူသမားတွေရဲ့အနေဆုံးအခြေခံလုခလာစာကိုတတ်မှတ်နိုင်ဖို့အစိုးရကိုယ်စားလှယ်တွေအလုရှင်အလူသမားကိုယ်စားလှယ်တွေကဇွန်လ24-25နေ့ဒီမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးနောက်ဆုံးမှာတော့အနေဆုံးလုခလာစာတတ်မှတ်ရေးအမျိုးသားကော်မတီကအနေဆုံးလုခလာစာအဖြစ်တရက်ကိုကြက်4000နီးပါးတတ်မှတ်ပေးနိုင်ခဲ့တယ်လို့အဲ့ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့သမ္မတရဲ့စီးပွားရေးအကြံပေးဖို့ကိုဦးစော်ဦးကပြောပါတယ်
ဒီအလို့ရှင်အလို့သမားတစ်ဖက်ဆုံးအဆိုပြုနှုံးသားတွေကိုကျွန်တော်တို့ကြားလာပြီးတော့ဒီနှုံးသားတစ်ခုကိုကျွန်တော်တို့သဘောတူညီမှုရယူခဲ့တာဖြစ်ပါတယ်ဒီအလို့သမားခေါင်းဆောင်တွေကြားမှာကတော့တပံနဲ့ထွက်လာပါတယ်တို့အနည်းဆုံးတစ်နေ့ကို4000ကျပ်နှုံးရမှကျင်းနိုင်နေဆိုပြီးကျွန်တော်တို့ထွက်လာပါတယ်ဒီနေရာမှာအလို့ရှင်များဘက်ကကျန်တဲ့တိုင်းပြည်သားကြီးဒီနယ်ပြည်ပြည်ကခုနအလို့သမားတွေတင်ပြတဲ့ဒီနှုံးကိုလိုပင်းနိုင်ကြီးရှိတယ်ဆိုတဲ့အကြောင်းပြောပါလေခင်ဗျာတခုပဲကျွန်တော်တို့ဒီရန်ကုန်တိုင်းအတွင်းမှာရှိတဲ့သူတို့ချင်းဒီအထက်ကျုပ်အင်းရဲ့ကိုယ်ရည်တော်တော်များများကတော့သူတို့တက်ကြတော့ပထမဆော့ဆော့ချင်းကတော့1500ပဲပင်းနိုင်တယ်1500နဲ့စတယ်ဆိုရင်တော့တိတ်ပြီးတော့ဟိုနည်းလွမ်းကြည့်တယ်ပြန်ပြီးတော့တိုးပြပါဆိုပြီးကျွန်တော်ဝိုင်းညှိကြတဲ့အခါမှာနောက်ဆုံးမိမှာတော့2500နဲ့သူတို့ကအစိုးပြည့်ချက်ကိုပြင်ဆင်ခဲ့ပါလေခင်ဗျာအဲတော့2500နဲ့4000ကြားမှာဒီနှုံးတရားတစ်ခုကိုကျွန်တော်တို့ဖြတ်ပြီးညှိတာပေါ့ဗျာအဲခန့်ညှိတဲ့အခါမှာသူ3000နဲ့4000ကြားအဲ4000ဘက်ကိုပို့ပြီးညှိပါတယ
်အလို့သမားတွေဟာအထူးသဖြင့်အထည်ချုပ်စက်ရုံကအလို့သမားတွေဟာတရက်7နာရီကျော်အလို့လို့ရပြီးအချိန်ပိုကြီးမရပဲဖြစ်နေခဲ့တာပါအခုတော့အချိန်ပိုနာရီတွေအတွက်တည်တံ့လုခလာစာကိုခံစားနိုင်ဖို့အကြံပြုထားကြောင်းလည်းဦးစော်ဦးကပြောပါတယ်
လာသာပုံစံစနစ်နဲ့ပတ်သက်ပြီးတော့ရခင်ကဆိုရင်တော့သူကမတွေမှာနေနာချက်တွေအများကြီးရှိရယ်ဆိုတော့သူကအချိန်မူရင်အများကြီးလုပ်ပြီးတော့မှသူတို့အင်ဂျင်သွားရင်လာကကရတယ်ပေါ့နော်အဲ့တော့သူတို့ကတော့အနည်းဆုံးခက်ချင်းတွေကို fix လုပ်လိုက်ပါအဲ့တော့အချိန်မူဒီအပူပဲဖြစ်တယ်အဲ့ဒါကြီးကျွန်တော်တို့ဘယ်လိုပြင်မလဲပေါ့အဲ့တော့လာသာ Facebook ပေါ်မှာအနည်းဆုံးခက်ချင်းတွေလာသာနဲ့အပူကြီးတွေကိစ္စကိုကျွန်တော်လာသာပုံစံဟောပါပြင်ဆင်တဲ့ကိစ္စကိုသူတို့တွေ့နိုင်ခဲ့ပါတယ်
အခုလိုမျိုးလောက်ခလာစာတိုးလာမဲ့အပြောင်းလဲတွေဟာမြန်မာနိုင်ငံတစ်ခုလုံးရဲ့စီးပွားရေးကဏ္ဍပေါ်မှာလည်းအကျိုးသက်ရောက်မှုရှိလာလိမ့်မယ်လို့ဦးစောဦးကသုံးသပ်ပါတယ်
။ဟိုစီးပွားရေးဘက်ကနေကြည့်မယ်ရှင်တို့ဒီကိစ္စကသက်ရောက်မှုတွေကြီးနေတာပေါ့ဗျာ။အဲ့တော့ဒီသက်ရောက်မှုတွေဖြစ်လာရင်ဒါလူသမားဝင်ကြီးဌာနတစ်ခုရဲ့နေနေဒါကိုဖြေရှင်းလို့မရတော့ဘူး။ဆိုတာဥပမာပြင်ဝေးရေးခေါင်းပေါင်းမှုလုံးဖြစ်လာတဲ့ဆိုရင်ဒါကိုကံပြုဖြေရှင်းမှုကလိုအပ်လာမယ်။ဒီကဲရွေးဒီလုံရှင်တွေအတွက်ကိုစီးပွားရေးချက်ချင်းဖြစ်လာမယ်ဆိုရင်တို့ကိုယ်နေပုံမြန်ပို့နိုင်အောင်များပို့နိုင်အောင်အကူအညီဘက်ကဖြေချုံမှုတွေထပ်လုပ်ပေးရပြီးရင်လည်းတချို့တို့ထောင်းနေတဲ့ဇနီးတွေကိုလည်းကြအောင်ဆိုရင်အလို့တမဝင်းကြီးဌာနနဲ့တခြားဌာနတွေပေါင်းပြီးတော့တို့ကိုလည်းခြားကာလမှာဖြေရှင်းပေးရမယ်ကိစ္စတွေရှိတော့ဒါဒီလိုဟာမျိုးတွေလုပ်ဖို့ဆိုရင်အလို့တမဝင်းကြီးဌာနတခုရဲ့ねကျွန်တော်တို့ကလုပ်လို့မရတော့ဘူးပေါ့နော်ရရတဲ့ခါကျတော့ရှုဝတ်တစ်ဖွဲ့လုံးဝပါဝိုင်းကူပေးရမယ်ဟာလေးရှိတာတော့ဒီလိုထုတ်ပြန်ကြေညာတဲ့ခါကျရင်လည်းအားလုံးကိုပြည်ပြည်ပြည်အောင်မှာတနာကြီးရဲ့ခွင့်ပြုချက်နဲ့ကြေညာဖို့ဆိုတဲ့ဟာကဖြစ်လာတာဖြစ်ပါလိမ့်မယ်
မြန်မာနိုင်ငံတွင်းမှာနိုင်ငံသားယင်းဤမြို့နှံမှုတွေတိုးလာတာနဲ့မျှပြည်တွင်းထုတ်ကုန်ဆက်မှုလုပ်ငန်းတွေပိုပြီးတိုးချဲ့လှုပ်ဆောင်လာတာကြောင့်မြန်မာနိုင်ငံအတွင်းကလူသမားတွေအတွက်နိုင်ငံတကာစံနှုန်းနဲ့အညီအနေဆုံးလောက်ခလာစာကိုတိုးမြှင့်တတ်မှတ်ပေးဖို့လူသမားတွေကတောင်းဆိုခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ